အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်စစ်တပ်ကစီစဉ်ပေးတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်ကြောင့်ပြည်သူအကျိုးပြုအရသာအဖွဲ့အစည်းတွေဆက်လက်ရှင်သန်ရေးမှာအခက်အခဲရှိနေကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
စစ်အစိုးရစီစဉ်တဲ့အထက်အောက်အသွင်ပြောင်းမှုကိုဒီမိုကရေစီအသွင်ကူးပြောင်းမှုလို့ယုံကြည်တာဟာအထင်မှားအမြင်မှားဖြစ်စေတယ်လို့ယုံကြည်သူတွေရှိပါတယ်။စေအုပ်စုအကျိုးစီးပွားကာကွယ်တဲ့နီးလားနဲ့စီမံထားတဲ့ပြုပြင်ပြောင်းလဲရေးဖြစ်တာမို့အရက်ပဲအသင်းအဖွဲ့ရှင်သန်တိုးတက်ရေးကိုထိခိုက်စေတယ်လို့လန်ဒန်ဂိုးစမစ်တက္ကသိုလ်ကတိကဒေးဗစ်ဘရန်နန်နဲ့ဆွီဒင်နိုင်ငံလွန်တက္ကသိုလ်ကသုတေသီဆာရာရှူမန်တို့ကသုံးသပ်ပါတယ်။ဒီမိုကရေစီဓလေ့ကိုပြုစုပြောထောင်ရမှာအရက်သားအဖွဲ့အစည်းတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်အများအကျိုးကိုထမ်းဆောင်ကြရမှာအရက်ပဲအသင်းအဖွဲ့ဟာတဦးချင်းအနေနဲ့ရောအုပ်စုအနေနဲ့ရောပါဝင်ကြပါတယ်ဒါကြောင့်လူသားချင်းစာနာရေးလူခွင့်ရေးစီးရင်မှုလျော်ပါရေးစတာတွေကိုအကောင့်ထဲပေါ်ရမှာအရက်ပဲအဖွဲ့တွေဟာအရေးကြီးပါတယ်မြမပြေမာပြုပြင်ရေးလို့လို့အရက်ပဲအဖွဲ့တွေများပြားလာသလိုအစွန်းရောက်ဂိုင်းတွေလည်းပေါ်ပေါက်လာပါတယ်မွတ်စလင်ဆန့်ကျင်ရေးကစပြီးတိုင်းရင်းသားအုပ်စုပြည်ပကဖြစ်တဲ့အထိအကြမ်းဖက်မှုတိုးပွားလာတာဟာစစ်တပ်ရဲ့ကြီးကြပ်အုပ်ထိန်းမှုကိုတိုးမြှင့်မှုတောင်းဆိုသလိုဖြစ်နေပါတယ်တဲ့
ရှစ်လင်းလုံးအုံကြွားမှုကိုစစ်တပ်ကဖြိုခွင်းလိုက်ပြီး1990ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်တဲ့အခါ NLD ပါတီဝင်တွေ NLD ထောက်ခံသူကျောင်းသူကျောင်းသားနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မှာခိုလုံသွားကြပါတယ်သူတို့တီထောင်တဲ့ရက်ဖက်အဖွဲ့အစည်းတွေကိုအပြည်ပြည်ဆိုင်ရာကရန်မုံငွေထောက်ပံ့ပါတယ်။အဲ့ဒီတည်းမှာအမျိုးသမီးလှုံရှားမှုအဖွဲ့ဟာထင်ရှားပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်တဲ့အခါနိုင်ငံတကာအထူးရှင်တွေဟာအစိုးရနဲ့တိုက်ရိုက်ဆက်သွယ်ပြီးနေဆက်ကရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့မှုလျှော့ချလာပါတယ်။ဒါကြောင့်ပြည်တွင်းကိုရွှေ့ပြောင်းရတဲ့အသင်းအဖွဲ့ရှိလာသလိုဖျက်သိမ်းလိုက်ရတာတွေလည်းရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာတည်ထောင်တဲ့အရက်သားအဖွဲ့အစည်းတွေဟာအတွေ့အကြုံရင့်ကျက်တဲ့အသင်းအဖွဲ့ဖြစ်လို့လူပေါင်းတဲ့တိဆောက်ရမှာအရေးကြီးတယ်လို့ဆိုပါရယ
်တိုင်းရင်းသားအရပ်ဖက်အဖွဲ့အစည်းတွေဟာငြိမ်းချမ်းရေးနဲ့ဖက်ဒရယ်စနစ်ကျင့်သုံးရေးကိုအာရုံစိုက်ကြပြီးမြန်ရန်ကုန်အခြေစိုက်အရပ်သားအဖွဲ့တွေကတော့ဒီမိုကရေစီအရေးတိုးတက်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးကိုအဓိကထားကြပါတယ်မြို့နေအရပ်ဖက်အဖွဲ့တွေဟာအစိုးရချုပ်ကင်မှုနဲ့နီးနီးကပ်ကပ်နေကြရပြီးထိုင်းနယ်စပ်ကအရပ်ဖက်အဖွဲ့အစည်းတွေကတော့ဒေသခံလူတွေကိုကိုးစားပြုတာမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလည်းစိတ်ဝင်စားကြပါလေ။အရက်ဖက်အဖွဲ့တွေဟာတိုင်းရင်းသားလက်နက်ကိုင်နဲ့နားလည်မှုယူပြီးပြည်သူအကျိုးသိဖို့ကြပါလေ။ဒါပေမဲ့နေဆက်ဒေသအထိတက်မတော်ကတက်ပြန့်လာတဲ့အခါမှာပြဿနာရှိလာပါလေ
။ထိုင်းမြန်မာနေဆက်ဒေသဟာအရက်ဖက်အသင်းအဖွဲ့အများဆုံးရှိတဲ့ဒေသဖြစ်ပါလေ။တိုင်းရင်းသားအဖွဲ့အစည်းလည်းများပြားပါလေ။အဲ့ဒီထဲမှာကရင်အရက်သားအဖွဲ့အစည်းတွေဟာထင်ရှားပြီးအပြည်ပြည်ဆိုင်ရာရဲ့အကူအညီကိုရရှိကြပါလေ။တိုင်းသာအသင်းဖွဲ့တွေကိုသူတို့အုပ်စုနဲ့ခွဲကြလို့မရပါဘူး။သူတို့ဟာလက်နက်ကင်ပိဋိပက္ခနဲ့ရောနိုင်ငံတကာအကူအညီနဲ့ပါဆက်ဆက်နေပါလေ။ KNU လိုလက်နက်ကင်အဖွဲ့ဟာဒေသခံလူအဖွဲ့အစည်းမှအခြေခံထားပါလေ။နိုင်ငံရေးလူမှုရေးအုပ်ချုပ်ရေးစတာတွေအပြန်အလှန်ဆက်ဆက်နေပါလေ။ပညာရေးနဲ့လူမှုရေးမှာတိုင်းသာလက်နက်ကင်နဲ့တိုင်းသာအရက်ဖက်အဖွဲ့အစည်းတွေပေါင်းပြီးဒေသခံအကျိုးတည်ဖို့တာတွေရှိနေပါလေ။ဒီမိုကရေစီတမားတွေတည်ထောင်တဲ့သတင်းမီဒီယာအများစုဟာနေဆက်ဒေတာကနေမွေးထုတ်လိုက်တာဖြစ်ပါတယ
်ကချင်းပြည်နယ်မှာဆိုရင်အိုးမဲအိမ်မဲဖြစ်သွားတဲ့ဒုက္ခသည်တွေကိုလည်းအရက်ဖက်အဖွဲ့တွေကကူညီစောင့်ရှောက်ပါတယ်နေဆက်နိုင်ငံရေးနဲ့တိုင်းရင်းသားအရေးကိုခွဲခြားသုံးသပ်လို့မရပါဘူးဒါပေမဲ့နေဆက်ဒေတာကအရက်ဖက်အဖွဲ့ကိုတိုင်းရင်းသားလက်နက်ကိုင်နဲ့ကိုယ်စားလှယ်အဖြစ်သတ်မှတ်လို့မရပါဘူးတိုင်းရင်းသားလက်နက်ကိုင်တွေတရားစာတတ်တူဖို့ရေးမှာပါဝင်နေတာကိုအရက်သားအဖွဲ့တွေကဝေဖန်ရှုံးချကြပါလေ KNU နဲ့အပြစ်ခတ်ရဆဲပြီးတဲ့နောက်ပိုင်းမှာကရင်ပြည်သူလူထုအခြေအနေပုံမူဆိုးရွားလာတာကိုကရင်အရက်ဖက်အဖွဲ့တွေကမှတ်တမ်းတင်ထားပါလေထိုင်းနယ်စပ်အခြေစိုက်အရက်ဖက်အဖွဲ့အစည်းတွေဟာနိုင်ငံခြားထောက်ပံ့မှုရရှိတဲ့အတွက်လုပ်ငန်းမျိုးစုံကိုအောင်မြင်စွာလုပ်ကိုင်နိုင်တာဖြစ်ပါတယ်အရက်ဖက်အဖွဲ့အစည်းကိုကြားနေသူအဖြစ်သတ်မှတ်တာကြောင့်အပြည်ပြည်ဆိုင်ရာကထောက်ပံ့တာဖြစ်ပါတယ် NLD အစိုးရတက်လာတဲ့အခါအရက်ဖက်အဖွဲ့တွေရဲ့လွတ်ပိုင်ခွင့်ကျင်းပြောင်းသွားပါတယ်တာဝန်သိပြီးပွင့်လင်းတဲ့အစိုးရပေါ်ပေါက်ရေးမှာ ရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါတယ်ခင်ဗျာ။